Malaysia Ningama Nathan Green at Tau Tamashide, Shripyang Lodamari, Neap Janayang, Tayawin, Quimbure, Yet Tamaya, Gongsong Dwabi Pipare, Dazamulu, Malaysia Anabai Niga, Tayamu, Nathan Dudigo, Libi Pansi Niama, Namaning and Nabiale Pansi Kayabare, the Tainemabe, Tainima Nezama, online willing Kainigo, Nemo Dwa, Tai Anabai Ni Wayo Shapuine, Namaning and Ariba Pansi Kanyabare. Tiny Malaysia Ninga, they am winning Tiny Yama, Nyabia, Pansy Kenya, and now so a chini, young up people at the ring with Chick and Miro, go wink among Dimia Bitabare.
Malaysia Ningama, so Yaga, dear Win Puin Bitare, sweep down Luda, Nia Piai season, Migrant Repatriation Program, Natal Nasali, Dizamalagoma, Bison Dobby Pippi, Dina Baima, Tauta Machid Rigo, Zadai Pansy Nivare, Running an Ari seller Pansy Kenya, Malaysia Mima, Puezidiga, Piovare. Kusoe, Dion Nigugalama, a fancy repumiapi, Dwala Kiusai Jabu, Malaysia, Chindoka de Miamha, Mepuera, three penny bar.
ဒီပါတော့အတွားလာခြင်းနဲ့တော့ကောင်းဆုံးရှင်းနိုင်လို့ရပ်သက်ပြီးလို့ရှင်းနေပုံမဖြစ်ဘူး။အတွားစီရတော့ကိုဖမ်းပြီးဆိုလို့ရှိရင်ဟောက်ကမရှိရင်တော့ဒီအပိုင်ပြန်ပို့လာများရဲ့ဆိုတော့ဘယ်သူမှလည်းအသေးအမောက်ပြေဘူး။အဲ့တော့ယူရမှာရှောက်ထားတဲ့အရာလေးရဲ့ပြီးတွေ့ ထိုင်းနိုင်ငံမှာလည်းကြားပြတ်လို့ခေါ်တဲ့ငွေလိမ်လုပ်ငန်းတွေစီမံချက်နဲ့လိုက်ပြီးနှိမ်နှင်းနေပြီးနိုင်ငံသားတွေရှိတဲ့နေရာတွေကိုဒီအပိုင်းထဲမှာထိုင်းရဲ့တပ်ဖွဲ့ကဝင်ရောက်စစ်ဆေးနေပါတယ်။ထိုင်းနယ်စပ်မြို့တွေကဖမ်းဆီးခံရတဲ့အထက်မှာထောက်ထားမရှိတဲ့မြန်မာနိုင်ငံသားအများပြားပါဝင်ပါတယ်။တရဝင်း MOU
နဲ့လာတဲ့မြန်မာအလုပ်သမားတွေလဲကြားပြတ်လုပ်ငန်းနဲ့ဆက်ဆက်တယ်ဆိုပြီးစစ်ဆေးခံရတာတွေရှိတဲ့အကြောင်းထိုင်းခြေဆိုင်အလုပ်သမားမှာမေးဖွဲ့
ပလေးဒီလိုက်တော့မှဒီလိုကမာရေးတော်တော်များများကျွေးရလောလောဆယ်တော့ကျွန်တော်ဒီထိုင်းထဲမှာရှေ့ရောက်တော့ဆန္ဒရှိကြုံလာတာတွေ့ရတယ်။ကျန်တဲ့၄ရောက်တော့ဒီထိုင်းထဲမှာဆောင်ဆယ်နေဒီကြမယ်သူမျိုးတော့တရားရုံးအမိန့်စာထုတ်ထားပြီးပေါ့။မလေးရှားဖြစ်ဖြစ်ထိုင်းမှာပဲဖြစ်ဖြစ်ဖန်စီခံရတဲ့ထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်နေရပြန်ပို့ခံ
မြန်မာနဲ့ထိစပ်နေတဲ့တပ်ခရိုင်တွေကစစ်စေးရေးဂိတ်တွေမှာအချိန်ပြည့်စောင့်ကြည့်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲထိုင်းနိုင်ငံတောင်ပိုင်းမှာမလေးရှားနိုင်ငံကိုတရားမဝင်လုပ်လို့ဖို့သွားတဲ့အထောက်အထားမဲ့မြန်မာနိုင်ငံသား၁၀ယောက်ဖမ်းဆီးခံရတဲ့အကြောင်းဘန်ကောက်ပို့စ်သတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျာ။